င်္ဂလာညနေခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ9ရက်တောက်ကြနေညနေအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လင်းနေပါပြီရှင်
ကိုနေရနေရနည်းနည်းမြင့်နေတော့ရှိတဲ့နေရပြဿနာရှိနေတယ်။ညောင်ပွဲမှာမိကတော့မူစေပေါ့။လောလောဆယ်ကြီးကတော့
ဒီခါမှာရှင်ဒီကနေ့ညနေအတွက်အစီအစဉ်မူကချမခင်ပြူထွေးပါ။ဒါကတော့ဒီမကြခင်မှာထုတ်လွှင့်ပေးမယ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့အနာမျိုးသားပြန်လည်တင့်မြတ်ရေး NRPC နဲ့ဒီမြောက်ပိုင်းမဟာမိတ်လေးဖွဲ့အကြားတွေ့ဆုံမှုအတွက်ပြီးခဲ့တဲ့လတွေကသဘောတူထားပေမဲ့လို့အခုလိုမတွေ့ဆုံနိုင်သေးတဲ့အကြောင်းရင်းကိုပြောပြသွားတာဖြစ်ပါတယ်။မကြခင်မှာပြည့်စုံတင်ဆက်ပေးဖို့ရှိပါတယ်။ဒီကနေ့မနေ့ကြားမဲ့တဲ့တချို့လည်းပြောပြပါအောင်မဆုမျက်မွန်ရေ
ဟုတ်ကဲ့ပါရှင်ကျမကတော့ဆုမျက်မွန်မှာဒီမက္ကဆီကိုကုန်ပစ္စည်းတွေအပေါ်မှာအမေရိကန်ကတွင်းကုန်ခွန်ကောက်ခံမှာကိုရှောင်ရှားနိုင်မှုအတွက်နှစ်နိုင်ငံတာဝန်ရှိသူတွေဒီကနေ့ဆက်ပြီးတော့ဆွေးနွေးကြမှာပါဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီကနေ့ယာရုကနေတရားဝင်ဆင်းပေးတော့မှာဖြစ်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါဒီလိုမျိုးနိုင်ငံတကာသတင်းတွေအပြင်မူပဲဒီကမ္ဘာပေါ်မှာကုသလို့ရတဲ့လင်ငါတဆင့်ကူးစက်ရောဂါတွေဘလောက်ထိကြကြပြန့်ပြန့်ဖြစ်ပွားနေသလဲဒါနဲ့ပတ်သက်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နောက်ဆုံးအဆင့်ခန်းစာကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ကမ္ဘာကြီးပူနွေးလာမှုကိုထိန်းချုပ်နိုင်ဖို့ကျွမ်းကျင်ပညာရှင်တွေကဘာကိုသတိပေးနေသလဲဆိုတာကိုလည်းပြောပြပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါမယ်ရှင်။
အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေအပေါ်တင်းလာနေကစပြီးတော့အသွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာပဲအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့မှဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်တွေကိုတရားမဝင်ဝင်ရောက်နိုင်မှုရောကြသွားအောင်လို့မက္ကဆီကိုဘက်ကပိုအားထုတ်လုပ်ဖို့အမေရိကန်အစိုးရကတွန်းအားပေးနေပါတယ်။ဒီပြဿနာရှင်းဖို့နှစ်နိုင်ငံကြားသဘောတူညီမှုမရရင်တော့လာမယ့်တနင်္လာနေ့ဇွန်လ10ရက်နေ့ကစပြီးမက္ကဆီကိုကုန်တွေအပေါ် 900 ဂိုင်းနှုန်းသွင်းကုန်ခွန်ကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ထားပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေကြားအခုသတင်းပတ်ထည်ဆွေးနွေးမှုတွေကအပြူသဘောဆောင်ပေမဲ့ဂွာတီမာလာ၊ဟွန်ဂျူရက်စ်နဲ့အယ်ဆာဗာဒေါနိုင်ငံတွေကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူထောင်နဲ့ချီအမေရိကန်ဘက်လာနေတာကိုတားဆီးနိုင်ဖို့အတွက်မက္ကဆီကိုကပိုအားထုတ်ဆောင်ရွက်ဖို့လိုတယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်။မက္ကဆီကိုနိုင်ငံသားရေးဝန်ကြီးမာဆယ်လိုအဘရက်ကအမေရိကန်တာဝန်ရှိသူတွေနဲ့နိုင်ငံသားရေးဌာနမှတွေ့ဆုံဆွေးနွေးနေတယ်လို့အိမ်ယူရောမှလည်းနှစ်နိုင်ငံတခြားတာဝန်ရှိသူတွေကြားမှဆွေးနွေးညှိနှိုင်းနေကြပါတယ်။သဘောတူညီမှုရဖို့စူးစမ်းနေကြတဲ့ကိစ္စတွေထဲမှာမက္ကဆီကိုနဲ့ဂွာတီမာလာနယ်စပ်မှာကင်းလှည့်လုံခြုံရေးကိုတိတိတတ်တာတိုးမြင့်ရေးကိစ္စပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဂွာတီမာလာကခေလွန်ခွင့်ရှောက်ခံသူတွေကိုစီးစစ်နေစမှာသူတို့ကိုအမေရိကန်တဲမှာအစားမက္ကဆီကိုနိုင်ငံမှာစောင့်ခွင့်ပေးဖို့တခါဟွန်ဂျူရက်စ်နဲ့အယ်ဆာဗာဒေါနိုင်ငံကသူတွေကိုတော့ဂွာတီမာလာမှာအပြေဆောင်ဖို့အစီအစဉ်တွေကိုလည်းညှိနှိုင်းနေကြပါတယ်
။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးဟာ Conservative Party ခေါင်းဆောင်ဖြစ်ကနေဒီကနေ့မှာယာရုကနေတရားဝင်ဆင်းပေးမှာဖြစ်ပါတယ်။သူနေရာမှာစားထုတ်မဲ့ပါတီခေါင်းဆောင်တစ်ရွေးကောက်ပွဲပထမအကြိမ်ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းရပါတယ်။ပါတီခေါင်းဆောင်တစ်ကိုလာမယ့်ဇူလိုင်လကုန်လောက်မှာရွေးချယ်သွားနိုင်ွယ်ရှိပြီးတော့ခေါင်းဆောင်တစ်ရွေးလို့မပြီးမချင်းသူမအနေနဲ့ပါတီခေါင်းဆောင်ဖြစ်နေဆက်ရှိသွားမှာဖြစ်ပါတယ်။ဒါပေမဲ့အောက်တိုဘာ31ရက်နေ့ကျရင်ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်နေတာနဲ့ပတ်သက်ပြီးတော့သူမအနေနဲ့ဆက်မလုပ်တော့ပဲစွန့်လိုက်ပြီးဖြစ်တယ်လို့ပြောပါတယ်။အသက်တက်လာမယ့်ဝန်ကြီးချုပ်တစ်အနေနဲ့တော့ထရီဇာမေးရဲ့အစီအစဉ်ကိုပြန်အသက်သွင်းပြီးတော့ EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စကိုနောက်တစ်ချိန်ထပ်ပြီးဆိုင်ရမလားဒါမှမဟုတ်သဘောတူညီချက်လုံးဝမယူဘဲ EU ကနေထွက်မလားဆိုတာကိုဆုံးဖြတ်ဖို့အချိန်5လအောက်သာရမှာဖြစ်ပါတယ်ထရီဇာမေးဟာ EU ကနေဗြိတိန်နှုတ်ထွက်ရေးလူမှုဆန္ဒခံယူပွဲပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပြီးတော့လုံခဲ့တဲ့3နှစ်တည်းအချိန်တော်များများကိုလည်း EU ကနေဗြိတိန်နှုတ်ထွက်ရေးအစီအစဉ်ကိုပဲလုပ်ခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းသူမရဲ့အစီအစဉ်ပေါ်မှာပါလီမန်အမတ်တွေထောက်ခံမှုရအောင်တော့မလုပ်နိုင်ခဲ့ပါဘူး။ EU ဘက်ကဆွေးနွေးမှုတွေပြန်လုပ်မှာမဟုတ်ဘူးလို့ပြောနေပေမဲ့လည်းဗြိတိန်နိုင်ငံသားရေးဝန်ကြီးဟောင်း Boris Johnson အပါအဝင်ဝန်ကြီးချုပ်မေးနေရာမှာဝင်ပြီးတော့အရွေးခံမဲ့သူတွေကအတော်များများကတော့သူတို့အနေနဲ့ဒီသဘောတူညီချက်ကိုအပြောင်းအလဲတွေလုပ်ဖို့စီစဉ်နေတယ်ဆိုပြီးတော့ပြောကြပါတယ်ခင်ဗျာ။
UAE RS ဆော်ဘွားများပြည်တော်စုကစိတ်ကန်းတစ်ခုမှာပြီးခဲ့တဲ့လတုန်းကရေနံတင်သင်းမော၄စင်းကိုစီစဉ်တိုက်ခိုက်မှုအပေါ်ကနအူးစုံစမ်းမှုတွေအရအစိုးရတစ်ခုကိုယ်တိုင်လုပ်ခဲ့တဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ UAE ဆော်ဒီအာရေဗျားနဲ့နော်ဝေးနိုင်ငံတို့ကပြောကြားလိုက်ပါတယ်။မေလ၁၂ရက်နေ့ကသူတို့ရဲ့ရေနံတင်သင်းမောတွေမှာတန်လိုက်တဲ့မိုင်းတွေကပ်ပြီးတပြိုင်တည်းတိုက်ခိုက်ခံခဲ့ရတာလို့သုံးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မိုင်းပောက်ကွဲမှုကြောင့်တင်မော၄စင်းရဲ့ဝမ်းပိုက်တွေမှာအပေါက်ကြီးတွေဖြစ်သွားခဲ့ပေမဲ့ကြဲကြဲပြန့်ပြန့်ပျက်စီးတာဒါမှမဟုတ်ရေနံရိုဖိတ်တာမျိုးတော့မဖြစ်ခဲ့ပါဘူး ဒီတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကနအူးစုံစမ်းတွေးရှိမှုတွေကိုအဲ့ဒီသုံးနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကြာတာရင်းနေတုန်းကအလွတ်တဘောဆွေးနွေးပွဲအတွင်းမှာတင်ပြခဲ့ကြပါတယ်ဒီတိုက်ခိုက်မှုဟာနိုင်ငံတကာရေချောင်းကုန်သွယ်မှုနဲ့ကမ္ဘာစွမ်းအင်ဖြစ်တင်းမှုလုံခြုံရေးအပေါ်ချိန်ချမှုဖြစ်တယ်လို့လုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်ဒီတိုက်ခိုက်မှုတွေဟာအီရန်ရဲ့လက်ချက်ဖြစ်တယ်ဆိုတာရှင်းတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton က UAE မြို့တော်အဘူဒါဘီမှာပြီးခဲ့တဲ့လတုန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အီရန်နိုင်ငံကတော့သူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ထားပါတယ
်အမေရိကန်သမ္မတ Donald Trump ဟာမနေ့ချာသာရီနေ့ကတော့ဥရောပကိုရောက်ရှိနေစဉ်တွင်သူဆောင်ငန်းဆက်စည်းမှု Robert Mueller နဲ့အောက်လွှတ်တော်သဘာဝတူ Nancy Pelosi တို့ကိုဝေဖန်လိုက်ပါတယ်။သူပေါ်ဆောင်ငန်းဆက်စည်းမှုတွေလုပ်တဲ့နေရာမှာအဲ့ဒီလူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးသမ္မတ Trump ကဝေဖန်လိုက်တာဖြစ်ပါတယ်။2016 American ရွေးကောက်ပွဲမှာရုရှားဝင်ရောက်နောက်ရှက်ခြင်းရှိမရှိဆိုတာနဲ့သမ္မတ Trump ကတရားစီရင်ရေးပေါ်မှာအနောက်ရှက်ပြီးမပြီးဆိုတာတွေနဲ့ပတ်သက်ပြီးတော့22လကြာသူရဲ့ဆောင်ငန်းဆက်စည်းမှုနဲ့ပတ်သက်လို့အများပြည်သူကိုပြီးခဲ့တဲ့လကပထမဆုံးအချိန်ပြောကြားခဲ့တာဟာအယူထပြီးပြောတဲ့လို့ရဖြစ်တယ်ဆိုပြီးတော့သမ္မတ Trump က American ရဲ့ Fox သတင်းဌာနကိုပြောကြားခဲ့ပါတယ်။တကယ်လို့သမ္မတကပြစ်မှုမကျူးလွန်ဘူးလို့ယုံကြည်တဲ့ဆိုရင်သူတို့အနေနဲ့ပြောမှာဖြစ်တယ်ဆိုပြီးတော့အထူးဆောင်ငန်းဆက်စည်းမှု Robert Mueller ကပြောပါတယ်။သမ္မတအနေနဲ့တရားရည်မှာဝင်ရောက်နောက်ဆက်ချင်းရှိမရှိဆိုတာနဲ့ပတ်သက်လို့ဆောင်ငန်းဆက်စည်းသူတွေဘက်ကယတိပြတ်ဆုံးဖြတ်မထားဘူးလို့လည်း Mueller ကပြောပါတယ်။အခုလိုရောဘတ်မူလာဘက်ကယတိပြတ်မဆုံးဖြတ်တဲ့အတွက်အောက်လွှတ်တော်ဒီမိုကရက်အမှန်25ရာခိုင်နှုန်းကသမ္မတ Trump ကိုတရားစွဲအပြစ်ပေးဖို့ဒါမှမဟုတ်အဲ့လိုလုံနိုင်ဖို့အတွက်စုံစမ်းစစ်ဆေးဖို့ကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အောက်လွှတ်တော်သဘာဝတည်း Nancy Pelosi ကတော့သမ္မတ Trump ကိုတရားစွဲပြီးယာရုကနေဖြုတ်ချတာအစားသူ့ကိုတရားရည်ကိုအနောက်ရှက်ပေးတယ်ဆိုတဲ့ဆွဆွဲချက်ဒီသမ္မတရဲ့ဗန်နာရေးကိစ္စနဲ့ Trump အစိုးရအဖွဲ့ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့လှုပ်သွားနေတာဖြစ်ပါတယ်။Nancy Pelosi ကတော့သမ္မတ Trump ကို2020ရွေးကောက်ပွဲမှာအနိုင်ယူပြီးသူကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးသမ္မတတာဝန်ကနေနားတဲ့အခါမှာအရေးယူဖို့ပို့ပြီးတော့လိုလားနေတာဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Australia နိုင်ငံမှာပမာဏအများဆုံး methamphetamine စိတ်ကြွဆေးပြားတွေကို Melbourne မြို့ကစိတ်ကမ်းတစ်ခုမှာရဲတပ်ဖွဲ့ကသိမ်းဆီးရမိပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေသင်းမောနဲ့တင်ပို့လိုက်တဲ့ speaker sound box တွေထဲမှာmethamphetamine ဒါမှမဟုတ် ice စိတ်ကြွဆေးပြားနှစ်တန်နီးပါးကိုတွေ့ရှိခဲ့ပြီးကာလပေါက်ဈေးအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မူရစ်ဆေးဖမ်းမိမှုနဲ့ဆက်နွယ်ပြီးတော့လောလောဆယ်မှာတော့တဦးတယောက်ကိုမှဖမ်းဆီးထားခြင်းမရှိသေးဘူးလို့လည်းရဲတပ်ဖွဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မကြာခင်တုန်းကလည်းသင်းမောနဲ့တင်လာတဲ့ကုန်တွေထဲမှာဒေါ်လာ73တန်ဖိုးလောက်တန်ဖိုးရှိတဲ့ဘိန်းဖြူ38ကီလိုဂရမ်ကိုရဲတွေကဖမ်းမိခဲ့ပါသေးတယ်။နိုင်ငံတကာမူရစ်ရာဇာတွေဟာဩစတြေးလျနိုင်ငံကိုဈေးကွက်တစ်ခုလိုအခုနောက်ပိုင်းမှာပြစ်မှတ်ထားလာကြပါတယ်။ဩစတြေးလျနိုင်ငံကမြို့ကြီးတွေမှာဈေးကြောင်မဟုတ်တဲ့တရားမဝင်မူရစ်ဆေးပြဿနာအရင်တည်းကရှိခဲ့ပေမဲ့ ICE စိတ်ကြွဈေးဆွဲမှုကတော့နယ်ဘက်တွေမှာအခုကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေပါတယ်။
ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျမနီနိုင်ငံရဲ့သမိုင်းလျှောက်အဆိုးဆုံးလူသတ်မှုအဖြစ်ယုံကြည်ရတဲ့ဇေယုန်လူနာ85ယောက်ကိုတပ်ဖြတ်ခဲ့တဲ့အမျိုးသားတူနာအဖြစ်ကိုချာတာပရင်းနေ့ကထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။2009နဲ့2005ခုနှစ်ကြာဇေယုန်နှစ်ခုကသူ့လူနာအတော်များများကိုတပ်ဖြတ်ခဲ့တဲ့နီယယ်စ်ဟိုဂယ်ကိုချာတာပရင်းနေ့ကဆင်ကျက်ချမှတ်ခဲ့တာပါ။အသက်42နှစ်အရွယ်ဟိုဂယ်ဟာသူ့လူနာတွေကိုဆေးထိုးတပ်ဖြတ်ခဲ့ကြောင်းတရားရုံးကြားနာမှုမှာဝန်ခံထွက်ဆိုသွားပါတယ်။သူတက်ဖြတ်ခဲ့တဲ့လူနာတွေကအသက်34နှစ်ကနေ96နှစ်ကြားအရွယ်တွေဖြစ်ကြပါတယ်။တည်ဆုံးခဲ့တဲ့လူနာတွေနဲ့ဆွေမျိုးတွေရဲ့ပြောခွင့်ရသူကလူနာပြုဟုတ်ကောကိုပေးတဲ့ပြစ်ဒဏ်ဟာသူကျူးလွန်ခဲ့တဲ့ပြစ်မှုနဲ့ထိုက်တန်ရလားဆိုပြီးတော့မေးခွန်းထုတ်ပါတယ်။ကြာသပတေးနေ့ကစီရင်ချက်မချခင်ကတည်းကဟိုကောဟာထောင်နဲ့တသက်အတွက်ပြစ်ဒဏ်ကြခံနေရတာပါ။နောက်ထပ်လူသတ်မှုအတော်များများဟာလည်းလူနာပြုဟုတ်ကောရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကတန်ရရှိနေပါတယ်။ဒါပေမဲ့လည်းလူသေးတွေကိုမိတကြိုခဲ့တာဖြစ်တဲ့အတွက်ရင်ခွဲစစ်ဆေးမှုတော့မဖြစ်နိုင်ခဲ့ပါဘူးခင်ဗျာ။
ကမ္ဘာတဝန်းလိန်ဆက်ဆံမှုကနေယောဂကူးစက်သူဟာတနေ့ကိုတသန်းကျော်ရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားလိုက်ပါတယ်။ကမ္ဘာပေါ်ကလူ25ယောက်မှတယောက်ဟာလိန်ဆက်ဆံမှုကနေကူးစက်တဲ့ယောဂ၄မျိုးတည်းကတစ်မျိုးကူးစက်နေကြတယ်လို့ကြာတာရင်းတွေတုန်းက WHO ထုတ်ပြန်တဲ့လေ့လာတွေ့ရှိမှုထဲမှာဖော်ပြထားပါတယ်။အဲ့ဒီယောဂ၄မျိုးကတော့ Chlamydia, Gonorrhea, Trichomoniasis နဲ့ syphilis ရောဂါတွေဖြစ်ပါတယ်။တချို့သူတွေမှာဆိုရင်ရောဂါတစ်မျိုးထက်ပိုပြီးကူးစက်နေတယ်လို့လေ့လာတွေ့ရှိထားပါတယ်။ဒါကိုကြည့်ချင်းဖြင့်တချို့လူတွေဟာကိုယ့်ရဲ့ကျန်းမာရေး၊လိင်ပိုင်းဆိုင်ရာကျန်းမာရေးနဲ့မျိုးဆက်ပွားကျန်းမာရေးတွေကိုအလေးမထားဘူးဆိုတာပြသနေတယ်လို့အစီရင်ခံစာပြုသူသူဒေါက်တာမလင်းတိုင်လာကပြောပါတယ်။နောက်ဆုံးပြုစုထားတဲ့စာရင်းအရ2016ခုနှစ်မှာလိင်ဆက်ဆံမှုကြောင့်ယောဂကူးစက်သူအမျိုးသမီးနဲ့အမျိုးသားအသက်15နှစ်ကနေ49နှစ်ကြားဟာ900တိခါမှာ386တန်းကျော်ရှိတယ်လို့ WHO ကပြောပါတယ်။ကိုဝင်ဆောင်စင်မှာဒီလိုမျိုးယောဂကူးစက်ရင်ယောဂါကမိခင်ကနေကလေးကိုပါကူးစေပါတယ်။ syphilis ယောဂါကတော့အဲ့ဒီယောဂါရှိနေသူတွေရဲ့သွေးတွေကနေလည်းကူးစက်နိုင်ပါတယ်။အကာအကွယ်မယူဘဲလိင်ဆက်ဆံမှုကနေကူးစက်တဲ့ယောဂါတွေကိုမကုသရင်တရေမအောင်တာ၊ကလေးအသေးမွေးဖွားတာ၊တအိမ်ပြင်ပမှာတရေတီတာမျိုးတွေဖြစ်နိုင်တဲ့အပြင် HIV virus ကူးစက်နိုင်ခြေလည်းပိုများပါတယ်။ syphilis ယောဂါတစ်မျိုးတည်းကြောင့်မွေးကင်းစကလေးသိဆုံးမှုနဲ့ကလေးအသေးမွေးဖွားမှုကတစ်နှစ်ကို2-3ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်
။ဂျူပီတာလို့ခေါ်တဲ့ဂျာတာရီဂျူဟာအခုလအထွန်းမှာတော့ကမ္ဘာနဲ့အနီးဆုံးကိုချဉ်ကပ်ရောက်ရှိလာမှာဖြစ်တယ်ဆိုပြီးအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနနာဆာကပြောလိုက်ပါတယ်။ဒါကြောင့်နောက်ခတာလေ့လာစူးစမ်းသူတွေအနေနဲ့မျိုးလုံးနဲ့ဒီတိုင်းမြင်နိုင်ပြီးတော့ဂျူပီတာရဲ့တချို့အကြီးဆုံးအရန်ဂျူတွေကိုတော့တာမန်မန်မလူးတွေနဲ့တော့တွေ့မြင်နိုင်တယ်လို့ဆိုပါတယ်။နေဖွဲ့သီးထဲမှာအကြီးဆုံးဂျူပီတာဂျူပီတာဂျူဟာဒီတိုင်းရိုးရိုးတာမန်မျက်စိနဲ့တော့တွေ့မြင်နိုင်ပြီးတော့မန်မလူးတွေအဝေးကြီးမန်မလူးတွေနဲ့ဆိုရင်ပို့ပြီးတော့ကောင်းကောင်းတွေ့မြင်နိုင်တယ်လို့သူ့ရဲ့အရန်ဂျူလေးလုံးကိုလည်းတွေ့မြင်နိုင်မှာဖြစ်တယ်လို့ NASA ရဲ့အင်တာနက်စာမျက်နှာမှာပြောထားပါတယ်။ဂျူပီတာဂျူကိုအကောင်းဆုံးမြင်တွေ့နိုင်တဲ့အနေထားကတော့တနလနေ့ကျရင်ဂျူပီတာဂျူရဲ့ကမ္ဘာရဲ့စနေဂျူရဲ့တန်းနဲ့ကျတဲ့အခါမှာဖြစ်တယ်လို့ပြောပါတယ်။နေဖွဲ့စည်းအတွင်းမှာအကြီးဆုံးဂျူဖြစ်တဲ့ဂျာတာရီဂျူကိုအနီးကပ်တွေ့ဘူးခြင်းတဲ့သူတွေတော့ဒီဂျူကိုအခုလောလောဆယ်မှာလက်ပတ်နေတဲ့ဂျူနိုအာကာသယာဉ်ကနေပေးပို့ထားတဲ့ဓာတ်ပုံတွေကို NASA website မှာဝင်ကြည့်ကြဖို့ NASA ကအကြံပေးထားပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆူမြတ်မုံနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေတစ်လက်တင်ပြပေးပါမယ်အရင်ဆုံးဒီအစိုးရနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့ကြားညီညာရေးဆွေးနွေးပွဲအလားအလာကိုကြည့်အောင်ပါမြန်မာစိုးရရဲ့မြို့သားပြည်နယ်သိမ်းမြေရေးနဲ့ညီညွတ်ရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့ဆွေးနွေးဖို့သဘောတူညီမှုရရှိထားပြီမဲ့လို့တွေးဆုံမဲ့နေရာမရွေးချယ်နိုင်သေးတဲ့အတွက်ရက်အတိအကျမတမန်နိုင်သေးပဲဖြစ်နေပါတယ်။ဆွေးနွေးမှုတွေကြန့်ကြာနေတာနဲ့အမျှစီရင်တင်းမာမှုတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမှုဇော်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့မြို့သားပြည်နယ်သိမ်းမြေရေးနဲ့ညီညွတ်ရေးဗဟုဌာန NRPC နဲ့ KIA ကချင် MNDAA ကိုကန့် TNLA တအံပလောင် AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဟာပြီးခဲ့တဲ့လ24ရက်နေ့မှာတွေ့ဆုံဖို့ညီမန်းခဲ့ပေမဲ့နေရာရွေးချယ်မှုအဆင်မပြေတာကြောင့်ရက်ရွှေဆိုင်ခဲ့တာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာကြန့်ကြာနေပြီဖြစ်ပါတယ်လက်ရှိအချိန်ထိတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတရုတ်မြန်မာနယ်စပ်မူဆယ်မြို့ကိုရွေးချယ်ထားပြီးနှစ်ဖက်ညှိနှိုင်းတာအဆင်မပြေသေးကြောင်းဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်
ကိုနေရနေရနနမြင့်နေတော့ရှိတဲ့နေရပြဿနာရှိနေတယ်။မြောက်ပိုင်းမဟာမိတ်ကတော့မူစေပေါ့။လောလောဆယ်ကြီးကတော့တခြားနေရာတော့အဆင်မပြေသေးဘူး။လောလောဆယ်ယုံကြည်မှုဟိုမရနိုင်တဲ့အချိန်ကြီးမှာတော့ဟိုအစိုးရထိန်းချုပ်ဧရိယာဆိုပေမဲ့ဒီလိုမူစေလို့နေဆက်ကြတယ်နေမူစေဆိုတဲ့ခရိုင်မျိုးပေါ့။အဲ့လိုနေရာတွေမှာဖြစ်ချင်တာပေါ့။အဲ့ဒါဆိုတော့သူတို့အတွက်အတော်လာရတယ်ခက်ခဲတမရှိဘူး။အဲ့လိုနေသမီးစင်းနေပွဲကတော့အချိန်ပြေလုံးလို့ရတဲ့နေသမီးမှာနေရာခက်နေတာ
ပြီးခဲ့တဲ့လ24ရက်နေ့မှာတွေးဆုံဖို့ရထားပြီးတဲ့နောက်အစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်မြစ်ကြီးနားမြို့တို့ကိုရွေးချယ်ပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကမူဆယ်မြို့ကိုရွေးချယ်ခဲ့ပါတယ်နောက်ဆုံးလာရှိုးကိုအစိုးရဘက်ကသတ်မှတ်ပေမဲ့တစ်ဖက်ကသဘောမတူတာကြောင့်ဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့တယ်လို့ကျိုင်းတုံမှာတွေးဆုံဖို့ကန့်လန့်တာလည်းအဆင်မပြေခဲ့ပါဘူးလက်နက်ကင်ပြိပခါကိုဆွေးနွေးဖြည့်ရှင်းဖို့သဘောတူညီပြီးချိန်မှာနေရာမတက်မတ်နိုင်တဲ့အပေါ်မှာဦးအင်ရှန်ဆန်အောင်ကအခုလိုပြောဆိုပါတယ
်ဆွေးနွေးမှုနဲ့ပဲသွားမှာပဲစီမံတဲ့ကိစ္စဆွေးနွေးမှုတောင်မှဒီလိုနေရာတွေအငင်းခုံလုံးမယ်အစားဖြစ်နေကြောမြန်မြန်နဲ့တွတ်တွတ်လုတာတော့အကောင်းဆုံးတော့ကျွန်တော်ကြားလူတွေကတော့အဲ့လိုပဲမြင်တာပါန
ိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကတော့ဆွေးနွေးပွဲကြံ့ကြတဲ့အပေါ်အခုလိုတုံသက်ပါတယ
်အခုပြောနေတာကတော့နေရာကြောက်လို့တော့ပြောနေတယ်ကျွန်တော်ကတော့အဲ့ဒါလို့မထင်ပါဘူးတကယ်ရှင်းရှင်းပဲဆိုရင်တော့ရှင်းရှင်းကျင်တဲ့လူကပေါ့နော်ဘယ်နေရာမှာသူသွားတွေ့ဒီလိုတွေ့နေကြပဲလေကျွန်တော်တို့ဒီဘက်ကအစိုးရတပ်မတော်အဖွဲ့တွေကအဲခွင့်မင်တို့ပါလို့အဲ့ဒီဘက်ဒီမှာတိကျွေးမှာသွားပြီးတွေ့တာလည်းရှိတာပဲ တယ်ပြီးတော့မှနေပြီးတော့မှတော့ဆိုရင်လဲခေါ်တော့အကုန်လုံးသူတို့လာကြတာပဲဆိုတော့နေရာကိစ္စတော့မဟုတ်ဘူးအဲကျွန်တော်နားလေတလောက်ကတော့အဲသူတို့ဒီတိုက်ပွဲတွေပါတွေရှိနေတော့မတွေ့ကျင်ကြဘူးလားဘူးပေါ့နော်အဲ့လိုတစ်ခုခုပဲထင်ပါတယ
်ဆွေးနွေးပွဲတွေမဖြစ်မြောက်ရင်မြေပြင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်မိကြောင်းလဲဦးစီသူအောင်မြင့်ကဆက်ပြောပါတယ
်ဆွေးနွေးပွဲမရှိဘူးဆိုရင်တော့ဟိုမြေပြင်မှာဖြစ်နေတဲ့ကိစ္စတွေကဟိုပို့ပို့ပြီးတော့သိုးလာဖို့ပဲရှိတယ်လေအဲကျွန်တော်တို့စိုးရိမ်နေတာတွေရှိတာပေါ့နော်ဥမာနောက်ဆုံးသူတို့ထုတ်ပြန်ရက်တွေပါတွေကြီးလိုက်တဲ့စီမှာအဲ့ဒီတမတော်ကလည်းရခိုင်ပြည်နယ်မှာအဲသူတို့အခေါ်ဆိုရင်တော့ဒါဟိုတောင်းကြမ်းမှုနှိမ်နှင်းကြီးပေါ့နော်ဒါမျိုးတွေသူတို့ကဟိုလုပ်နေတယ်အဲသူတို့မြောက်ပိုင်းအခွင့်အရေးကလည်းပူပေါင်းပြီးတော့ကြီးညာချက်ထုတ်ထားတာရှိတယ်ရခိုင်မှာလည်းတိုက်ပွဲတွေရပ်ပြီးဖို့ပေါ့မရပ်ပြီးဘူးဆိုရင်အဲသူတို့ဘက်ကလည်းအဲတစုံတရာအတုံပြမှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြောထားတာရှိတော့ဆိုတော့အဲ့ဒါတွေလည်းစိုးရိမ်ရတော့ပေါ့လေ
အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲတို့ဟာ AB လကုံကမူဆယ်မြို့မှာနောက်ဆုံးအကြိမ်တွေ့ဆုံစဉ်ကတော့ bilateral ခေါ်နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်။တမရော့ဘက်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစပြီးစစ်ရေးလှုပ်ရှားတာတွေကိုလေးလတာရဆိုင်ခဲ့ကြောင်းကြေညာခဲ့တယ်လို့ဒီလေးလတက်တန်းပြည့်တဲ့ AB လ30ရက်နေ့မှာလဲနောက်ထပ်နှစ်လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်အခုဆိုရင်အပြည့်ရက်ကြေညာထားတဲ့ကာလဟာရတတ၃ဘတ်လောက်ပဲကျန်ရှိတော့တာဖြစ်ပါတယ
်တွေးဆောင်မှုအထွတ်နေရာနှိမ့်နိုင်မှုတွေအဆင်မပြေသေးတဲ့အကြောင်းကိုတော့ဒီ VOA မြန်မာပိုင်းသတင်းတောက်ကမှုစောသတင်းပေးပို့ခဲ့တာပါအခုကတော့နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးချင်ပါတယ်ကမ္ဘာတစ်ဝှမ်းမှာလင်ကာတစ်ဆင့်ကူးစက်တဲ့ရောဂါဖြစ်ပွားမှုဘယ်လောက်ထိကြေကြေပြန့်ပြန့်ရှိနေပါပြီလဲ WHO ရဲ့နောက်ဆုံးအစီရင်ခံစာကိုလေ့လာကြည့်အောင်ပါကမ္ဘာတစ်ဝှမ်းမှာနေစဉ်ဆိုသလိုပဲဒီလူပေါင်းတသန်းကျော်ဟာကုသလို့ရပါလျက်နဲ့လိင်ပိုင်းဆိုင်ရာကူးစက်တတ်တဲ့ရောဂါတွေကိုကူးစက်ခံနေရတယ်လို့လေ့လာချက်အထက်မှာတွေ့ရတာပါ။လင်ကနေတဆင့်ကူးစက်တဲ့ဒီရောဂါတွေဟာအသက်15နှစ်ကနေ49နှစ်အရွယ်အမျိုးသားအမျိုးသမီးတွေကြားမှာကြဲကြဲပြန့်ပြန့်ကူးစက်နေတယ်ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြနေတာဖြစ်ပါတယ်။ WHO အစီရင်ခံစာထုတ်ပြန်တဲ့ဂျနီဗာမြို့ကနေဗီဒီယိုသတင်းတောက်လီဇာစလိုက်သတင်းပေးပို့ထားတာကိုတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
နှစ်စဉ်တိုင်းမှာနောက်ထပ်လူပေါင်း386တန်းကျော်ဟာကလမီဒီယာ၊ဂနိုရီယာ၊ထရီကိုမနိုင်းယားစစ်နှင့်ဆစ်ဖလစ်တို့လိုရောဂါပိုးတွေကူးစက်ခံနေကြရတယ်လို့ WHO ကပြောပါတယ်။ဖျက်မြခြင်းအပြင်ဆိုရင်လူ25ယောက်မှတယောက်ဟာအဲ့ဒီရောဂါတွေကအနည်းဆုံးတစ်ခုကိုကူးစက်ခံရပြီးတချို့ဆိုရင်တစ်ချိန်ထဲမှာရောဂါပိုးတစ်ခုတည်းပိုပြီးကူးစက်ခံကြရတယ်လို့ WHO ကပြောပါတယ်။ဒီလိလာချက်ကိုဦးဆောင်ပြီးအစီရင်ခံစာရေးသူကတော့ WHO ရဲ့မျိုးဆက်ပွားကျန်းမာရေးနဲ့သုတေသနဌာနကကူးစက်ယောဂါဆိုင်ရာပညာရှင်မလန်နီတေလာပါဒီကူးစက်ယောဂါတွေဟာပရိဇီဝဆေးနဲ့ကုသပျောက်ကင်းနိုင်တဲ့ယောဂါတွေဖြစ်တယ်လို့သူကပြောပါတယ်ဒါပေမဲ့လည်းဒီယောဂါအများစုကယောဂါလက္ခဏာမပြကြတာကြောင့်လူနာတွေကသူတို့မှာဒီယောဂါတွေရှိနေတယ်ဆိုတာကိုမသိကြဘူးလို့မလန်နီတေလာကပြောပါတယ်
They don't realize they are at risk and they don't go in for testing and treatment and thus the opportunity to transmit
သူတို့မှအနေရရှိနေတယ်ဆိုတာကိုမသိကြတော့ဆေးသွားမဆစ်ကြသလိုကုသမှုခံယူဖို့လည်းမလုပ်ကြပါဘူးဒါကြောင့်သူများကိုယောဂါကူးစက်ဖို့အလားအလာသိပ်များပါတယ်ကိုယ့်ရဲ့လိင်ဆက်ဆံဖော်ကိုယောဂါကူးစက်စေဖို့အလားအလာရှိုံသာမကကိုယ်ဝန်ဆောင်မိခင်တွေကတဆင့်သူတို့ရဲ့ရင်သွေးတွေကိုကူးစက်နိုင်ခြင်းကအရန်ကိုမြင့်မားပါတယ
်ဆစ်ဖလစ်ယောဂါတစ်မျိုးတည်းနဲ့ကိုပဲမိခင်ပိုက်ထဲမှာတည်ဆုံးပြီးမှမွေးလာတဲ့မွေးပြီးပြီးချင်းတည်ဆုံးသွားတဲ့ကလေးငယ်အစီအတွက်ဟာ2016ခုနှစ်မှာနှစ်သိန်းနီးပါးရှိတာကြောင့်တကဘာလုံးမှာရင်သွေးငယ်တွေတည်ဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်သွားပါတယ်။ဒီယောဂဘိုးတွေကူးစက်ခံထားရပြီးဆေးကုသမှုမခံယူဘူးဆိုရင်အာယုံကျော်ယောဂနှလုံးယောဂသားသမီးမရနိုင်တဲ့ယောဂတအိမ်ထဲမှာမဟုတ်ဘဲနေရာလွဲပြီးတရေတီတာနဲ့ HIV ယောဂဘိုးကူးစက်ခံရဖို့အလားအလာများတာတွေအပါအဝင်ဆိုးရွားတဲ့နာတာရှည်ယောဂါတွေရနိုင်တယ်လို့ WHO ကသတိပေးပါတယ်။ဒီယောဂါပိုးတွေကူးစက်ခံရတာကိုလူသိရင်သိခါကြစရာလို့ရှက်စရာလို့သဘောထားတတ်ကြတာကြောင့်လဲလိင်ဆက်ဆံရာကတဆင့်ကူးစက်တဲ့ယောဂါတွေကြဲကြဲပြန့်ပြန့်ကူးစက်နေတာလို့ထေလာကပြောပါတယ်။လူတွေကသူတို့ရဲ့လိင်ဆက်ဆံရေးဆိုင်ရာနောက်ခံသမိုင်းကြောင်းကိုပွန့်ပွန့်လင်းလင်းပြောဖို့တွန်းဆိုကြတာကြောင့်ယောဂါဘူးကူးစက်ခံရတာကိုဘယ်သူမှမသိပဲဖြစ်သွားတတ်တယ်လို့ဒေလာကပြောပါတယ်
And so we do consider this a hidden epidemic, a silent epidemic, a dangerous epidemic that is persistent globally and persistent within populations, families, and relationships, and quite damaging to all.
မိသားစုတွေထဲမှာကြားမှဆက်ဆံရေးတွေမှာဆက်ဖြစ်နေဆဲရှိပြီးအလုံးအတွက်အတော်လေးကိုထိခိုက်နေနိုင်စေပါတယ်
။လင်ကားရစင်ကူးစက်တဲ့ရောဂါတွေပြန်ပွားရတဲ့အဓိကအကြောင်းကတော့အကာအကွယ်မယူဘဲလင်ဆက်ဆံတာကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ကွန်ဒွန်းအသုံးပြုတာနဲ့လိင်မိုင်းဆိုင်ရာကျန်းမာရေးပညာပေးတာတွေအပါအဝင်ဘေးရန်ကင်းတဲ့လိင်မိုင်းဆိုင်ရာအလေးထားတွေကတစ်ဆင့်ဒီရောဂါပိုးတွေကူးစက်မခံရအောင်ကာကွယ်တားဆီးနိုင်ပါတယ်လို့ WHO ကပြောပါတယ်ခင်ဗျာ။
ကူတာလို့ရတဲ့လင်ငါတဆင့်ကူးစက်ယောဂါတွေကဘာတဝမ်းမှာကြဲကြဲပြန့်ပြန့်ဖြစ်ပွားနေတဲ့အကြောင်းကိုကျော်ကျော်သိန်းစုစည်းတင်ပြပေးခဲ့တာပါရှင်။ကဘာကြီးပူနွေးလာမှုကိုထိန်းချုပ်နိုင်ဖို့ကျွမ်းကျင်ပညာရှင်တွေကဘာတွေသိပေးနေတယ်လဲဆိုတာကိုလည်းတင်ပြပေးကြပါရစေ။ကဘာမြေကြီးပို့ပြီးတော့ပူနွေးလာနေတဲ့အတွက်လူဖွဲ့စည်းအတွင်းမှာရာစုနှစ်နဲ့ချီသုံးဆွဲလာခဲ့ကြတဲ့ကြောင်မီးသွေးစွမ်းအင်အသုံးပြုတာတွေကိုရက်ပြီးတော့ပြန်ပြည့်မြဲစွမ်းအင်ဘက်ကိုပြောင်းလဲအသုံးပြုဖို့လိုပြီးဆိုပြီးကျွမ်းကျင်ပညာရှင်တွေကပြောပါရစေ။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအပြောင်းလဲတွေလုပ်ဖို့ကိစ္စမှာသဘောတူသူတွေလည်းရှိတယ်လို့ဆန့်ကျင်သူတွေလည်းရှိနေတာပါ။ဒီကြောင့်နဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်တွေကနေစွမ်းအင်ပြောင်းလဲအသုံးပြုလာတဲ့ Holyoke မြို့ကိုတွားရောက်သတင်းယူထားတဲ့ VOA သတင်းတောက် Steve Baragona ပေးပို့တဲ့သတင်းကိုနန်းလောင်ကအပြည့်ဆုံးတင်ပြပါမယ်ရှင်။
ကြောင်မီသွေးတအားပေးစေအောင်လို့သားဟောင်းကြီး Clancy Kane ဟာလက်မှုအတတ်ပညာမှာကျွမ်းကျင်သူဖြစ်ပါတယ်။သူ့ရဲ့မိကလေးပေးထားတဲ့ Christmas လက်ဆောင်ဆိုင်မုတ်ကလေးကိုပြသရင်သူကအခုလိုပြောပါတယ
်။ My grandson got me that last
ကိုကြီးရဲ့ဟောင်းပြင်ဆိုင်ဆိုတဲ့ဒီဆိုင်မုတ်ကလေးကကျွန်တော်မိကလေး Christmas တုန်းကပေးထားတဲ့လက်ဆောင်ပါ။ကျွန်တော်ကိုဘာမဆိုပြင်တတ်တဲ့သူဆိုတဲ့သဘောနဲ့ပေးထားတာပါ။
ကင်ဟာဟိုလီယုတ်မြို့က Mount Tom ကြောင်မီသွေးတအားပေးစေအောင်မှာနေပေါင်း30ကျော်ကြာအောင်လုပ်ကိုင်းလာသူပါ။ကြောင်မီသွေးစိတ်အောင်ဟောင်းကြီးတွေနဲ့ရုန်းကန်နေရတဲ့ဒီမြို့မှာပေါ်တိုရီကိုကလာရောက်ခြေချသူတွေလည်းအများပြားရှိပါတယ်။စိတ်အောင်မိဂိုရီဟာကမ္ဘာအပူချိန်မြင့်တက်လာတာကိုပိုဆိုးစေတယ်လို့ညဉ့်ညာနဲ့လေတူကြောင့်ရင်ကျဝေဒနာပိုဆိုးလာစေတယ်ဆိုပြီးမြို့ခံတဦးဖြစ်တဲ့ရိုဇာဂိုဇာလီကအဲ့ဒီစိတ်အောင်တွေကိုပိတ်ပစ်စေချင်နေပါတယ်။
Yo personalmente soy una de ellas. Yo
digo, y esa encanza ni ya de tu ni de ma, chima le pa ba de. Ti ni atwin se yon 5 jin tet kha ya da po. Di dan ya ri go chima ator le khan kha ya ba de. Chima tiao the do mho ba u. Di ma shi de khle do mya mya yin jet wedana khan za ni ja ya da ba.
Ta nai galon atain ta ya so yin di yat ma yin jet wedana de ga na sa law shi ba de.တန့်ရှင်းတဲ့လေလူရရှိရင်းနဲ့အရက်ထက်ကလူတွေအသက်ရှူချမှုအတွေ့ကြောင်မီသွေးစက်ယုံတွေပိတ်ပစ်ဖို့စီယုံလုံဆောင်မှုတွေမှာရိုဇာပါဝင်ခဲ့ပါတယ်။စက်ယုံတွေပိတ်ပင်းရင်အလုပ်သမားတွေအလုပ်လက်မဲ့ဖြစ်ကြမှာကိုလည်းသူသဘောပေါက်ပါတယ
်။ Yo me preocupé
ဒီအလုပ်လက်မဲ့ဖြစ်ကြမှာကိုတော့ကျမအတော်စိုးရိမ်ပါတယ်။ဒီအခြေအနေကိုအသေးချာပြန်စဉ်းစားကြည့်တဲ့အခါကျတော့လေခိုင်မာတဲ့အလုပ်တစ်ခုရှိဖို့ဆိုတာတိတ်တော့မလွယ်ဘူးလေ။
ရိုဇာဟာကုံလောင်ယုံတို့ခုမှရှင်းနေကြအောင်အလုပ်လုပ်ပြီးနောက်ဆုံးအလုပ်လက်မဲ့ဖြစ်ခဲ့ရတဲ့အတွက်ဆက်ယုံလုပ်သားတွေကိုလည်းအလုပ်ရှင်တွေဘက်ကမြင့်မြတ်တတဆက်ဆံမှုစီယုံလှုပ်ရှားမှုမှာပါဝင်ခဲ့တာပါ။ဒါပေမဲ့လည်းအလုပ်သမားတွေကတော့ဒီလှုပ်ရှားမှုအပေါ်မျှဝင့်ချက်တိတ်ထားပုံမရဘူးလို့ကြောင်မီသွေးဆက်ယုံလုပ်သားဟောင်းကြီးကင်းကပြောပါတယ
်။ They want you to have a soft landing and adjust.
သူကကြောင်မီသွေးစွန့်အင်ကိုတဖြည်းဖြည်းချင်းလျှော့ပြီးတန့်ရှင်းစွန့်အင်ပြောင်းသုံးဖို့လှုပ်ရှင်နေကြတာပါ။ဒါပေမဲ့လည်းဆက်ယုံလုပ်ငန်းတွေရပ်ပစ်နိုင်တဲ့အာဏာကအလုပ်ရှင်တွေရဲ့လက်ထက်မှာပဲရှိတယ်လေ။
တဘာဝစွန့်အင်ထုတ်လို့ဖြန့်ဖြူတဲ့ NG စွန့်အင်ကုမ္ပဏီနဲ့ပူးပေါင်းလုပ်ကိုင်နေတဲ့ Mount Tom ဆက်ယုံပိုင်ရှင် Jonathan Poor ကလည်းကြောင်မီသွေးစွန့်အင်သုံးနှစ်ခေတ်ကုန်သွားပြီလို့အခုလိုပြောပါတယ
် Utilities are switching from fossil fuels to
စွန့်အင်သုံးတဲ့သူတွေကကြောင်မီသွေးကနေသဘောတန်ငွေနဲ့ပြည့်မြဲစွန့်အင်ဘက်ကိုပြောင်းပြီးတော့သုံးနေကြပါပြီဒါကြောင့်မလို့ဈေးစကတစ်ခုတည်းနဲ့တင်ဆက်ယုံကိုဆက်ပြီးတော့လဲပတ်တယ်လို့အကျိုးမထူးတော့ပါဘူ
းဒါကြောင့်လဲ NG စွန့်အင်ကုမ္ပဏီစီကတည်းဝင်လာပါတယ် Jonathan ကနေစွန့်အင်ဖြန့်ဖြူတဲ့နေရာတွေကိုပြသပြီးတော့အခုလိုရှင်းပြပါတယ်
So this is one of the first solar and storage projects in
New England. ဒီနေရာကပထမဆုံးနေစွမ်းရင်တူလောင်တဲ့နေရာတွေတဲကတခုပါ။ဒါကစွမ်းရင်အများဆုံးထုတ်တဲ့နေရာတခုဖြစ်နေရှိနေပါသေးတယ်။အခုတွေ့မြင်နေရတာတွေကနောက်အနာဂတ်မှာအသုံးပြုကြမဲ့လက်စစ်စွမ်းရင်ထုတ်လို့ရည်နီလန်ဖြစ်ပါတယ
်။ Rosa ကလည်းနေစွမ်းအင်ကိုသဘောကျသူဖြစ်ပါတယ်။သူတို့တိုက်တွန်းတောင်းဆိုနေတာကလည်းညဉ့်ညမ်းတဲ့အကြောင်းမသေးကနေတန့်ရှင်းတဲ့နေစွမ်းရင်အသုံးပြုရဖြစ်ပါတယ်။အခုတော့သူ့ရဲ့ရင်ကြယောဂါလည်းတက်တာလာပြီလို့ Rosa ကပြောပါတယ်။Mount Tom ဆက်ယုံအလုတ်ကိုင်းကောင်းတဲ့အချိန်ကအလုတ်သမား80ရှိခဲ့ပေမဲ့လည်းဆက်ယုံပိတ်လိုက်တဲ့အချိန်မှာတော့အလုတ်သမား28ဦးသာကျန်ပါတယ်။တချို့ကတော့ပင်စင်ယူသွားတာပါ။အခြားအလုတ်ကိုင်းရသွားကြတဲ့အလုတ်သမားတွေကတော့လုခလာစာတွေနေသွားပြီးခန်းစားခွင့်တွေလည်းမရတော့ဘူးလို့ Gain ကပြောပါတယ်
။ It's been really a very rude awakening.
ငွေတော်တော်ကောင်းခဲ့တဲ့လူတော်များများအတွက်ဒါကတော်တော်ဆိုးတဲ့အခြေအနေဖြစ်ပါတယ်။တချို့လူတွေကလုပ်ငန်းအတော်ကျွမ်းကျင်တဲ့သူတွေဖြစ်ပါတယ်
။အောင်မြင်လာနေတဲ့ရေကူကန်ဆော်လိုရေကုမ္ပဏီတည်ထောင်ခဲ့တဲ့ Gain ကလည်းအပြောင်းလဲတွေဖြစ်လာနေတာကိုအသိမှတ်ပြုပါတယ်
။ He used to say
coal is king, king coal, but
you know what our Jamie Dwe ha being the suwe so bi pyo so ga bu ba de. Da ba mai aku ro dilo mho taw ba u. Da le kaung ma de.
Jamie Dwe tong ta a pi se yong ne pe pi be ma le Massachusetts pi ne ma tan shin swa yin ne pat ta de alou kain ne thwat paw la pi si bwa yi le to de la ba de. အပြောင်းလဲလုပ်တဲ့ကာလမှာအခက်အခဲတွေရှိပေမဲ့ကြရှုံးမှုတဲ့အောင်မြင်မှုကပိုများတယ်လို့စီးပွားရေးကျွမ်းကျင်ပညာရှင်တွေကပြောပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတီအန်အမ်ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီ။ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အောင်ကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဗာရီများကြံရစ်ခဲ့ပါလေဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလားဒါမှမဟုတ်အပြောင်းအလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့သလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညထက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ပြစနေနေ့ညမတိုင်ခင်မှာသောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOE ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ဒီကနေ့ညနေခင်း VOE ရဲ့ဒီရေဒီယိုအစီအစဉ်တွေပြီးပြီးချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOE TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Intelsat 17နဲ့ MiaSat 3 satellite ဂျူရူတို့ကနေပြီးတော့တိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒီစီစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မုံကတလဲကြင်ညာပေးပါမယ်ရှင်။
အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေပေါ်တင်းတင်းလာနေကစပြီးသွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့မှဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ရဲ့တရားမဝင်ဝင်ရောက်နိုင်မှုရောကြသွားအောင်လို့မက္ကဆီကိုဘက်ကပူအားထုတ်လုပ်ဖို့အတွက်အမေရိကန်အစိုးရကတွန်းအားပေးနေပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာ Conservative Party ခေါင်းဆောင်ဖြစ်ကနေဒီကနေ့မှရာထူးကနေတရားဝင်ဆင်းပြီးတော့မှဖြစ်ပါတယ်။သူ့နေရာမှာအစားထိုးမဲ့ပါတီခေါင်းဆောင်တဲ့ရွေးကောက်ပွဲပထမအကြော်ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းရပါတယ်။ဝန်ကြီးချုပ်တာဝန်ယူရမယ့်ပါတီခေါင်းဆောင်တဲ့ကိုလာမယ့်ဇူလိုင်လလောက်မှာရွေးချယ်သွားနိုင်ပွဲရှိပြီးတော့ခေါင်းဆောင်တဲ့မရွေးမချင်းသူ့မအနေနဲ့ဒီပါတီခေါင်းဆောင်တာဝန်ကိုယာယီဆက်ပြီးတော့ယူသွားမှာဖြစ်ပါတယ်။UAE RS ဆော်ဘောများပြည်တော်စုကစိတ်ကန်းတစ်ခုမှပြီးခဲ့တဲ့လတုန်းကရေနံတင်သင်းမော၄စင်းကိုတိုက်ခိုက်ခဲ့မှုအပေါ်ကနဦးစုံစမ်းမှုတွေအရအစိုးရတစ်ခုကိုယ်တိုင်လုပ်တဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ UAE ဆော်ဒီအာရေဗျားနဲ့နော်ဝေးနိုင်ငံတို့ကပြောကြားလိုက်ပါတယ်။မေလ၁၂ရက်နေ့ကသူတို့ရဲ့ရေနံတင်သင်းမော၄တွေမှာတန်လိုက်နဲ့မိုင်းတွေကပ်ပြီးတော့ပြိုင်တဲ့တိုက်ခိုက်ခံခဲ့ရတာလို့နိုင်ငံသုံးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံမှာတော့ပမာဏအများဆုံးမက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေကိုမဲလ်ဘန်းမြို့ကစိတ်ကန်းတစ်ခုမှရဲတပ်ဖွဲ့ကသိမ်းဆီးရမိခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေသင်းမောနဲ့တင်ပို့လိုက်တဲ့စပီကာဆောင်းဘောက်စ်တွေထဲမှာမက်သက်ဖက်တမင်းဒါမှမဟုတ် ice စိတ်ကြွဆေးပြားနှစ်တန်နီးပါးတွေ့ရှိခဲ့ပြီးတော့ကာလာပေါက်စီအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံပြပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးစပန်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ် View American တန်ရဲ့တောက်ကြနေညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ79.25ရုပ်ကနေအတန်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်2နာရီကြာမှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is